ပြိပခချင်းဤကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုဘေးကင်းလုံခြုံတဲ့နေရာမှာခိုးလုံဝင့်ပေးတဲ့နယ်လူကုလသမဂ္ဂကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာရိုဟင်ညာဒုက္ခသည်တွေကိုကူညီတဲ့နေရာမှာတိတ်ကိုသဘောထားကြီးလာပါတယ်။ဒီပုံရအားဖြင့်တစ်နှစ်အတွင်းမှာနိုင်ငံတစ်ခုကိုရောက်သွားတဲ့ဒုက္ခသည်အကြီးအကျယ်ကိုကြည့်မယ်ဆိုရင်ခုနှစ်သိန်းနီးပါးရှိပါတယ်။ပြိပခကနေထွက်ပြေးလာသူတွေအနေနဲ့သူတို့ဘယ်ကိုပဲသွားသွားဘေးကင်းလုံခြုံတဲ့နေရာမှာခိုးလုံနိုင်ဖို့ကအရေးကြီးပါတယ်လို့တောက်ကြနေကုလသမဂ္ဂပုံမှန်တင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဗင်းမှုချုပ်ရဲ့ပြောခွင့်ရာစတီဖင်ဒူဂျာရစ်ကပြောသွားပါတယ်။ဒုက္ခတဲ့အကြက်တဲဟာဆိုးတဲ့အဆင့်ကနေပိုဆိုးတဲ့အဆင့်ကိုရောက်သွားပြီဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့မြန်မာနိုင်ငံကနောက်ထပ်ရောက်လာမယ့်ဒုက္ခတွေကိုလက်ခံနိုင်တဲ့အနေအထားမရှိတော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးရှာဟီဒူဟိတ်ကလူမျိုးရေးပေါ်စီမှာတင်ပြပြီးတဲ့နောက်ကုလသမဂ္ဂပြောခွင့်ရကအဲ့လိုပြောသွားတာပါဒုက္ခတွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နဲ့တခြားနိုင်ငံတွေဟာသိတ်ကိုသဘောထားကြည့်လာပေမဲ့လည်းဒီအခြေအနေဟာအကန့်အသတ်မဲ့ဆက်ရှိနေမယ်လို့မျှော်လင့်မထားနိုင်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်ခရစ်စတင်းဆရနာဘိုဂနာကလည်းပြောပါတယ်သူရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးလူမျိုးရင်းကောင်စီကိုကြာတာပရီးနေကအစီအခံတင်ပြတဲ့ထဲမှာမစ်ဘူဂနာကအဲ့လိုပြောသွားတာပါ။လက်ရှိမှာပြင်းထန်ဆက်ဖြစ်နေတဲ့ဂျကန်လူမျိုးစုလက်နက်ကိုင်အဖွဲ့ AA နဲ့တိုက်ပွဲတွေဟာဒုက္ခတွေတွေဂုံတိတ်ခါရှိစွာကိုယ်တော်နဲ့ကိုဘေးရန်ကင်းကင်းနေရပြန်နိုင်ရေးကျိုးပန်းချက်တွေပေါ်နောက်ထပ်တက်ရောက်လာမယ်ရေးသူစိုးရင်လေလို့မစ်ဘူဂနာကပြောပါတယ်။မြန်မာဆွေရနဲ့ဆက်ပြီးယုံကြည်မှုတည်ဆောက်တော်မူနဲ့လက်တွဲလှုပ်ဆောင်တော်မူအတွက်အားလုံးတစုတစည်းတည်းလှုပ်ဆောင်တော်ကြရမယ်လို့လည်းအထူးကိုယ်စားလှယ်ခရစ်စတင်ဘူဂနာကလူမျိုးရင်းကောင်စီမှာပြောသွားပါတယ်။